ဒီလိုပဲလေအရှိအလေပိုင်းကနေမြန်မာနိုင်ငံအနောက်ဘက်အမ်းမြို့ကိုဖျက်ချော်ဝင်ရောက်ခဲ့တဲ့မုန်တိုင်းဟာကုန်းတွင်းမုန်တိုင်းရဲ့အဖြစ်ဆက်လက်တည်ရှိနေပြီးတော့နောက်ဆက်နှစ်နိုင်အတွင်းမှာတော့အားရွာသွားမယ်လို့မိုးလေဝသနဲ့ဇလဗေဒမြန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်။ဌာနရဲ့ Facebook ခံရနာမှာနောက်ဆုံးသတင်းပေးချက်အရအဲ့ဒီကုန်းတွင်းမုန်တိုင်းငယ်ကြောင့်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်တို့မှာတနအီကို35မိုင်နှုန်းအထိအလေပြင်းတိုက်ခတ်နိုင်တယ်လို့ပြောထားပါတယ်။စကိုင်းတိုင်းအထက်ပိုင်း၊ပဲခူးတိုင်း၊ရန်ကုန်တိုင်း၊အေရဝတီတိုင်း ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ချင်းပြည်နယ်၊ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာတော့၂၄နာရီအတွင်းမှာမိုးရေချိန်၃လက်မှတ်နဲ့အထက်တခါဒီနေပြည်တော်စကိုင်းတိုင်းအောက်ပိုင်းမကွေးတိုင်းနဲ့မန္တလေးတိုင်းတို့မှာတလက်မှခွဲထက်အထက်မိုးရွာသွန်းနိုင်ပါတယ်။မြမကန်ယူရန်တစ်ဆောင်နဲ့ကမ်းလွန်ပင်လယ်ပြင်တွေမှာမကြာခဏမိုးတက်လေပြင်းတွေကျနိုင်ပြီးတော့
လိုင်းအမြင့်ဆယ်ရီကနေပြီးတော့ဆက်ချောက်ပြီးအထိရှိနိုင်တယ်လို့ပြောပါတယ်။မုံတိုင်းအရှင်ကြောင့်ကုန်းမြင့်ဒေသအနီးနေထိုင်ကြသူတွေအနေနဲ့ရေပြိုမှုအနီးရဲ့မြမကန်ယူရန်တစ်ဆောင်နဲ့ဒီမြင့်ငယ်ချောင်းငယ်တွေအနီးမှာနေထိုင်ကြသူတွေအနေနဲ့ရေကြီးရေချမ်းမှုတွေဖြစ်နိုင်တယ်လို့လည်းကြိုတင်သတိပေးထားပါတယ်။ဒါအပြင်ပြည်တွင်းလေကြောင်းပြန့်တန်းရေးမြမကန်ယူရန်တစ်ဆောင်နဲ့တန်းလို